Republican ဦးဆောင်တဲ့လွှတ်တော်နှစ်ရက်ပေါင်းကိုမိန့်ခွန်းပြောပြီးနောက်တစ်ရက်ဖြစ်တဲ့ဗုဒ္ဓဦးနေ့မှာသမရ Barack Obama ဟာ Republican ရှေ့ဦးစွဲတွေနေထိုင်တဲ့ဒေသတွေကိုသွားပြီးလူရန်းစားတွေအတွက်လူလက်တန်းစားတွေအတွက်အထောက်အကူပြုမဲ့အစီအစဉ်နဲ့ပတ်သက်ပြီးပြောဆိုဖို့ရှိနေပါတယ်။သမရဟာ Idaho နဲ့ Kansas ပြည်နယ်တွေကိုနှစ်ရက်ကြာခီးစဉ်သွားရောက်နေတာဖြစ်ပြီးပြန်လည်နလန်ထလာတဲ့စီးပွားရေးအခြေအနေပေါ်ကနေအခွင့်အရေးကောင်းတွေရနိုင်မဲ့အခြေအနေတွေကိုပြောဆိုမှာပါ။နိုင်ငံတော်အခြေပြမိန့်ခွန်းပြောဆိုပြီး Republican ပြည်နယ်တွေကိုအခုလိုအရင်ဆုံးသွားရောက်ဖို့စီစဉ်ခဲ့တာပါ။အင်္ဂါနေ့ညမှာပြောဆိုခဲ့တဲ့သမရရဲ့မိန့်ခွန်းထဲမှာ American ပြည်ထောင်စုဟာစီးပွားရေးပြန်လည်ဥမော်လာနေသလို Afghan နိုင်ငံကစစ်စင်ရေးတွေကိုလည်းအဆုံးသတ်နိုင်ခဲ့တာကြောင့်စီးပွားရေးပြဿနာတွေစစ်ပွဲတွေနဲ့ကြုံခဲ့ရတဲ့အခြေအနေတွေကိုကျော်လာပြီးစာမျက်နှာသစ်ဖွင့်ရမယ့်အချိန်တန်ပြီဖြစ်ကြောင်းသမ္မတ Barack Obama ကနိုင်ငံတော်အခြေပြမိန့်ခွန်းထဲမှာပြောကြားခဲ့ပါတယ်လူလူစစ်တမ်းတွေမှာသမရကိုလူကြိုက်များတဲ့သဘောထားတွေပြန်တက်လာနေတဲ့အချိန်မှာပဲအတိုက်ခံ Republican Party ကထိန်းချုပ်ထားတဲ့ Congress လွှတ်တော်မှာသမရကစထမမအချိန်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားခဲ့တာပါမိန့်ခွန်းထဲမှာတော့အနေဆုံးလောက်ခလာစာတုံးမြင်ရေးအလုပ်သမားတွေနေထိုင်မကောင်းရင်လာစာနဲ့ခွင့်ရရှိရေးပါဝင်လူလက်တန်းစားတွေအတွက်အစီအစဉ်တွေပါဝင်တယ်လို့ချမ်းသာတဲ့ American တွေကိုအခုနေပူတိုးကောက်ဖို့လည်းပြောဆိုခဲ့ပါတယ်သမရရဲ့စီးပွားရေးဆိုင်ရာမူဝါဒတွေနဲ့ပတ်သက်လို့တော့အတိုက်ခံတွေရဲ့စံချိန်မှုတွေကျုံ့ရမယ့်အလားအလာတွေလည်းရှိနေပါတယ်။မိန်ကုန်းထဲမှာတော့စစ်ပွဲတွေကိုနောက်ဆုံးဖြေရှင်းရမယ့်နည်းလမ်းဖြစ်တာအစိုးရအနေနဲ့စဉ်းစားဖို့အမေရိကန်လူထုအနေနဲ့မျှော်လင့်ထားတယ်လို့လည်းပြောဆိုခဲ့ပါတယ်။ Islam စစ်သွေးကြောအဖွဲ့ IS ကိုအင်အားသုံးနှိမ်နေရေးလွှတ်တော်ကအတီးပြုထောက်ခံမှုကိုလည်းတိုက်တွန်းခဲ့ပါတယ်ခင်ဗျာ။